ဒီမှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီတီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်တော်တာရှင်များရှင်လန်းကျမ်းမာကြပါစေဒီကနေ့နုပြိုသက်တာအတူယူစရာအစီအစဉ်မှာကျမကီတီနဲ့အတူကျမမက်နှင်းစီကလည်းပါဝင်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်မက်ကီတီရေမင်္ဂလာပါ
မင်္ဂလာပါမနှင်းစီ
တော်တာရှင်များလည်းမင်္ဂလာပါနော်မက်ကီတီရေဒီနေ့အတွက်နားဆင်ရမယ့်အကြောင်းအရာလေးကိုပြောပြပေးပါအောင်ရှင်
။ဝက်စာရောင်ပြီးကြီးပွားလာတဲ့ရှုံညစ်ကိုများအကြောင်းကိုပြောပြချင်ပါတယ်။ဝက်စာရောင်တဲ့လုပ်ငန်းနဲ့ကမ္ဘာမှာအချမ်းသာဆုံးပုံကိုယ်တွေဖြစ်လာတဲ့ဆိုရင်တမန်အားဖြင့်သိယုံစရာရှိလာမှာမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုမှထုတ်ဝေတဲ့ဩဇာရှိ Forbes Best Magazine က2000ခုနှစ်အတွက်ထိပ်တန်းကုမ္ပဏီစီးရင်ကိုထုတ်ပြန်တဲ့အခါတရုတ်ပြည်ကရှိုညီနောင်၄ရောက်တီထောင်တဲ့ဟော့ကုမ္ပဏီဟာထိတ်ဆုံးကစာရင်းဝင်ခဲ့ပါတယ်။သူတို့ညီကိုတွေပိုင်ဆိုင်တဲ့ဟော့အုပ်စုရဲ့အရရက်ပိုင်ဆိုင်မှုတန်ဖိုးကတရုတ်ယန်ငွေ 8.3 ဘီလီယံရှိပါတယ်။ဒါကြောင့်လဲခုချိန်ခါမှာရှိုညီကို၄ရောက်ကိုတရုတ်ပြည်ရဲ့အချမ်းသာဆုံးသူများလို့ဆိုရပါမယ်။ဒါပေမဲ့သူတို့တွေဒီဘဝရောက်အောင်ယန်ငွေတထောင်တည်းနဲ့စလုပ်ခဲ့ကြတာဖြစ်ပါတယ်။ရှိုညီကိုရီရဲ့ဇာတိကတရုတ်ပြည်မှကြီးစီချွန်းပြည်နယ်ရှင်ကျင်းအပိုင်ကုကြာချွန်းရွာကဖြစ်ပါတယ်။သူတို့အဖေဟာတခိကအစိုးရစိုက်ပျိုးရေးလုပ်ငန်းမှာညွန်ကြားရေးမှူးဖြစ်ပါတယ်။အမေကတော့ရွမ်းဖုစစ်တပ်ကတော်ចောင်းကထွဲပြီး1949ခုနှစ်မှာចောင်းဆရာမှလုပ်ခဲ့သူဖြစ်ပါတယ်။ရှိုညီကို၄ယောက်ကတော့ရှိုယုံရန်ရှိုယုံကျင်းရှိုယုံမေရှိုယုံရှောင်တို့ပဲဖြစ်ကြပါတယ်။သူတို့မှာညီမအငယ်ဆုံးတယောက်လည်းရှိပါသေးတယ်။သူတို့ညီကိုတွေခန့်ငယ်ငယ်မှာပဲအဖေကလည်းဆုံးပါသွား၊အမေကလည်းမမာတော့အိမ်ရဲ့စီးပွားရေးကိုအရွယ်နဲ့မမျှရုန်းကန်ခဲ့ကြရပါတယ်။1990ခုနှစ်ရဲ့နောက်ပိုင်းကာလမှာတရုတ်ပြည်ရဲ့တကားဖွင့်စီးပွားရေးမူဝါဒစတင်ကျင့်သုံးပြီးပြုပြင်ပြောင်းလဲမှုလုပ်ငန်းလှုပ်လာတဲ့အခါလယ်သမားတန်ပေါင်း800လောက်ရှိတဲ့ကျေးလက်ဒေသတွေကနေစတင်ခဲ့ပါတယ်။အိမ်တိုင်းအိမ်တိုင်းကိုနိုင်ငံတော်ကမြေတွေခွဲဝေပေးပြီးကိုလုံနိုင်သလောက်ကိုအကျိုးခံစားခွင့်ရမယ်ဆိုတဲ့စနစ်ကိုကျင့်သုံးခွင့်ပေးလိုက်ပါတယ်။ဒါအပြင်လယ်သမားတွေအပေါ်ဝင်ငွေရစေဖို့ဆိုပြီးလယ်ယာလုပ်ငန်းအပြင်တရိတ်ဆန်မွေးမြူရေးနဲ့အသေးစားလုပ်ငန်းတွေကိုလုပ်ကင်ခွင့်ပေးခဲ့ပါတယ်။1982ခုနှစ်မှာအစိုးရကစိုက်ပျိုးရေးလုပ်ငန်းကိုသိပ္ပံနည်းပညာတွေသုံးပြီးခွင့်ပြုအောင်လုပ်ပါတယ်။အဲ့ဒီအချိန်မှာပဲရှိုညီကိုတွေထဲမှာတချို့ကဘွဲရပြီးတချို့ကအသက်မွေးဝမ်းကြောင်းပညာသင်ကျောင်းကအောင်ပြီးခါစဖြစ်ပါတယ်။အကြီးဆုံးအကိုရှိုယုံရန်ကအစိုးရကွန်ပျူတာဌာနတစ်ခုမှဝင်လုပ်ခဲ့ပါတယ်။ဒုတိယအကိုရှိုယုံရှင်းကတော့ပညာရေးဘူရိုမှာတတိယမြောက်ယုံမေကတော့စိုက်ပျိုးရေးပညာရှင်အငယ်ဆုံးယုံရှောင်ကတော့ကျောင်းဆရာအဖြစ်အသီးသီးအလုပ်ဝင်လုပ်ခဲ့ကြပါတယ်။အဲ့ဒီလိုအလောက်ကိုင်ဖြစ်နေကြတာကိုအခြားရွာသားတွေကအာမခံချက်အသီးသီးရှိမယ်လို့မြင်ကြပါတယ်။ဒါပေမဲ့သူတို့၄ယောက်ကတော့သူတို့ရောက်နေတဲ့လက်ရှိဘဝကိုမကျေနပ်နိုင်ပဲ1982ခုနှစ်နွေရာသီမှာပဲမိသားစုတွေ့ဆုံညှိနှိုင်းခဲ့ကြပါတယ်။၃ရက်လောက်အပြင်းအထန်ညှဉ်းခုံဆွေးနွေးပြီးတဲ့နောက်သူတို့ဘဝတွေပြောင်းလဲသွားစေလောက်တဲ့ဆုံးဖြတ်ချက်တစ်ခုကိုချလိုက်ကြပါတယ်။အဲ့ဒါကတော့ကိုယ်ပိုင်မိသားစုစီးပွားရေးလုပ်ငန်းတစ်ခုစလုပ်ဖို့ဖြစ်ပါတယ်။ညီကိုလေးဟာသူတို့မှာရှိစုမဲစုနာယီတွေစက်ဘင်းတွေကိုရောင်းချပြီးတော့ရလာတဲ့ရွှေငွေတထောင်ကိုမတီအရင်ဤအဖြစ်စခဲ့ပါတယ်။တတိယအကိုယုံမေကအလုတ်ထွက်ပြီးသူ့ရွာမှာပဲမွေးမြူရေးလုပ်ငန်းတစ်ခုကိုအစပြုခဲ့ပါတယ်။အဲ့ဒီလုပ်ငန်းကမအောင်မြင်ပဲပြုတ်ပြုတ်ပြုံးသွားခဲ့ကြရပါတယ်။နောက်ပိုင်းမှာတော့ကြက်မွေးမြူရေးသမားတယောက်ကသူတို့စီကိုကြက်ပေါက်အကောင်တသိန်းပို့ပေးဖို့အော်ရာမှာခဲ့တယ်။ဒါနဲ့သူတို့ညီကိုတွေဟာကြက်ဥတွေဝယ်ပြီးကြက်သားပေါက်လုပ်ငန်းလုပ်ခဲ့ပါတယ်။ရထားနဲ့ကြက်သားပေါက်တွေပို့တဲ့အခါဖြစ်ချင်တော့လမ်းမာတင်ကြက်သားပေါက်တချို့ဟာအသက်ရှူကြက်သေးကုန်ပြီးကြံတဲ့ကြက်တွေကလည်းမိလောင်တဲ့အထဲပါသွားခဲ့ရတယ်။ညီကို၄ယောက်ရဲ့လက်ထဲမှာကြက်သားပေါက် 8,000 ကလွဲပြီးဘာမှမကြံခဲ့တော့ပါဘူး။ကြံတဲ့ကြက်သားပေါက်တွေကိုတော့သူတို့ရွာနဲ့ကီလိုမီတာ20လောက်ဝေးတဲ့ချန်တူးမြို့မှာသွားရောက်ပါတယ်။ဈေးကိုရောက်ဖို့အတွက်မနေ့၄နာရီလောက်ထားပြီးစက်ဘိန်၃နာရီလောက်နင်းမှရောက်ပါတယ်။အိမ်ပြန်ရောက်တဲ့အချိန်ကျတော့မိုးချုပ်နေပြီဖြစ်တယ်။အဲ့ဒီလိုရုန်းကန်ရလွန်းတို့လောက်ပေါင်းများစွာကြားတဲ့အထိသူတို့ရဲ့နားတွေထဲမှာချက်ကလေးတွေရဲ့အော်တန်းကိုကြားနေကြရတဲ့အထိပါပဲ။က ကျပောက်ဖြစ်တောင်းကိုလာဝဲလောက်တွင်ကုံအောင်ရောင်းပြီးတဲ့အခါလူတွေတော်တော်လေးပြင်းမှန်းသွားကြပါမိမဲ့သူတို့ရဲ့လုပ်ငန်းမှာတော့အမျက်ပေါ်လာတာကိုအံ့ဩစွာတွေ့ကြရတယ်။အားတက်လာပြီးသူတို့နောက်တစ်ဆင့်ငုံမွေးကြပါတယ်။ရုံမေကလုပ်ငန်းကျွမ်းကျင်တဲ့သူ့တေသနာအဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းလိုက်ပါတယ်။ဥထွန်းတော့ရှစ်ဆယ်ရာခိုင်နှုန်းရှိတဲ့ငုံမျိုးကောင်းမျိုးဆက်တွေမွ ပါဝင်လုပ်ကိုင်ခဲ့ကြတယ်။တရိတ်ဆန်အစာဖော်ဆက်ဖို့မျိုးကောင်းမျိုးတန်ခွဲခြားဖို့ကွန်ပျူတာကိုသုံးတဲ့အပြင်မွေးမြူရေးလုပ်ငန်းဒေဟဗေဒနီးစနစ်ကိုအကောင့်ထဲပေါ်ပါတော့တယ်။ငုံတွေကစွတ်တဲ့အညစ်အကြေးကိုဝက်စာကြွေး၊ဝက်ကစွတ်တဲ့အညစ်အကြေးကိုငားတွေကြွေး၊ငားကစွတ်တဲ့အညစ်အကြေးကိုငုံတွေပြန်ကြွေး။အချိုးဆက်ကတော့ငုံဥရဖို့အတွက်ကုန်ကြစေးတက်တာသွားခြင်းပဲဖြစ်ပါတယ်။တရုတ်ပြည်မှာငုံဥဟာလူကြိုက်များတဲ့အတွက်သူတို့အဖို့ငွေကြေးအရင်းအနှီးစုဆောင်မိသွားပြီးလုပ်ငန်းတိုးချဲ့လာနိုင်ပါတယ်။ရှိုးညီအကိုတို့Hope Group ရဲ့အောင်မြင်မှုအစဉ်အဆက်တိုးပွားလာပုံကတော့1982ခုနှစ်ကနေ88ခုနှစ်အထိငုံဝဲမြူရေးလုပ်ငန်းလုပ်တော့ယွမ်ငွေ1000ကနေယွမ်1000လမ်းအထိတိုးပွားသွားခဲ့ပါတယ်။တရိတ်ဆန်အစားအစာထုတ်လုပ်ဖြန့်ချီခဲ့တဲ့1889ခုနှစ်ကနေ1993ခုနှစ်အတွင်းမှာယွမ်1000လမ်းကနေတန်100အထိဖြစ်လာပါတော့တယ်။1993ခုနှစ်ကနေ1996ခုနှစ်အတွင်းငွေရင်းတိုးချက်လုပ်ကင်လာတာနဲ့အမျှသူတို့လုပ်ငန်းကျေပြန့်သွားတဲ့အခါယွမ်တန်100ကနေတန်1000အထိဖြစ်သွားပါတယ်။သူတို့တွေအခုလိုအောင်မြင်ခဲ့ရတာဘာလျော့ဝှက်ချက်များရှိနေလို့လဲလို့မေးတဲ့အခါဒုတိယကိုယုံရှင်းကကျွန်တော်တို့တွေဟာအခက်အခဲတွေဘလောက်ပဲကြုံကြုံဘရောမှလက်မလျှော့လို့ပါပဲလို့ဖြေခဲ့ပါတယ်။ဘဝကိုကြံ့ကြံ့ခံရင်ဆိုင်ခဲ့သူများရဲ့ရလက်ပဲဖြစ်ပါတယ်။ဝိညာဉ်အတ္တအတွက်ဆက်ပြီးနားထောင်စေချင်ပါတယ်။ယေရမိအနာဂတ်ကျမ်းအခန်းကြီး9အငယ်24မှာဝါကြွားသောသူမြည်သည်ကငါသဘောကိုနားလည်ချင်၌သာဝါကြွားစေ။ငါသည်ထိုအရာတို့၌မွေ့လျော်သည်ဟုထာဝရဘုရားမိန့်တော်မူ၏။ဖျားเจ้าကိုတည်ခြင်းဟာတက္ကန္ဓဖျားသခင်အားကိုယ်တိုင်ယဉ်နီးစွာတည်ကျွမ်းခြင်းဟာတက္ကန္ဓဖြစ်ပါတယ်။ဒီခွာချားမှုဟာဖျားရဲ့ဂုဏ်တော်များကိုဆင်ခြင်ရာမှာဘလို့အကျိုးတက်ရောက်လဲဆိုတာကိုကြည့်ကြရအောင်။ဖျားသခင်ဟာနေရာတိုင်းမှာရှိတော်မူကြောင်းသိရခြင်းဟာတုံ့လောက်ဖွယ်ရာဖြစ်တယ်။ဒါပေမဲ့အခုအညီလိုအပ်ချိန်မှာဖျားရှင်ဟာအနားမှာရှိကြောင်းကိုစိတ်ချရခြင်းဟာနှစ်သိမ့်ခြင်းနဲ့မျောလင့်ခြင်းကိုဖြစ်စေပါတယ်။ဖျားသခင်ဟာနေရာတိုင်းမှာရှိတော်မူကြောင်းသိရခြင်းဟာတုံ့လောက်ဖွယ်ရာဖြစ်ပေမယ့်အသက်တာရဲ့အသေးအဖွဲရာများကိုပင်ဖျားရှင်ဂရုပြုတော်မူကြောင်းသိရခြင်းဟာစုံစမ်းမှုတစ်ခုစီတိုင်းကိုခံရနိုင်တဲ့ငြိမ်သက်ခြင်းကိုခံစားရရှိစေပါတယ်။ဖျားသခင်ဟာအနန္တတကုံးနှင့်ပြည့်စုံတော်မူခြင်းကြောင့်ကိုယ်တော်ရဲ့ကြီးမြတ်မှုကိုမိန်မော်အံ့ဩစေရပါတယ်။ဖျားရှင်ကကျမတို့လိုအပ်သမျှကိုဖျားရှင်ကလှုပ်ဆောင်ပေးကြောင်းသိရခြင်းဟာဖျားရှင်ရဲ့ပွေပိုက်တဲ့လက်တော်ထဲမှာတောကကင်းဝေးစွာနားနေခွင့်ကိုပေးပါတယ်။လောကမှာရှိတဲ့အရာများပြောင်းလဲနေတော့လေဖျားသခင်ကဘယ်သောအခါမှပြောင်းလဲခြင်းမရှိဆိုတဲ့အသည့်ကတမာတရားကိုပြန်လဲသတိပေးစေပြီးအာမခံချက်ကိုသတိရစေပါတယ်။ဘယ်သောအခါမှပြောင်းလဲခြင်းမရှိတဲ့ဖျားထံမိမိကိုယ်ကိုအံ့နံ့ခြင်းဟာကိုယ်တော်ရဲ့သစ္စာတော်တည်မြဲမှုကိုသတိရစေခြင်းပဲဖြစ်ပါတယ်။ဖျားသခင်ရဲ့ချစ်ခြင်းမေတ္တာကိုစဉ်းစားတဲ့အခါမှာအံ့ဩမကုန်နိုင်ပါဘူး။ဒါအပြင်သားတော်ယေရှုခရစ်ကိုတည်ကျွမ်းယုံကြည်ခြင်းဖြင့်ဖျားရှင်ဟာရွေးနှုတ်တော်မူသောကယ်တင်ရှင်အဖြစ်တည်ကျွမ်းခြင်းကအဖြစ်ဖြေလွတ်ခြင်းကြောင့်ရှင်လန်းဝမ်းမြောက်မှုကိုဖြစ်စေပါတယ်။96ခုမြောက်သောစာလံအပိုင်ငယ်1ကနေ6မှာထာဝရဘုရားအတိတ်တော်တခြင်းကိုဆိုကြလော။မြေကြီးသားအပေါင်းတို့ထာဝရဘုရားအတိတ်ခြင်းဆိုကြလော။ထာဝရဘုရားအတိတ်ခြင်းဆို၍နာမတော်ကိုကောင်းကြီးပေးကြလော။ကယ်တင်တော်မူခြင်းတရားကိုတစ်နေ့ထက်တစ်နေ့ညွန်ကြားကြလော။ဘုံတော်ကိုတပါးမျိုးသားတို့၌၎င်းအံ့ဘွယ်သောအမှုတော်တို့ကိုခတ်သိမ်းသောလူမျိုးတို့၌၎င်းဖော်ပြကြလော။ထာဝရဘုရားသည်ကြီးမြတ်၍အလွန်ချီးမွမ်းဘွယ်ဖြစ်တော်မူ၏။ဘုရားတကားတို့ထက်ကြောက်ရွံ့ဘွယ်ဖြစ်တော်မူ၏။တပါးမျိုးသားတို့၏ဘုရားရှိသမျှတို့သည်အချီးနှီးတသက်ဖြစ်ကြ၏။ထာဝရဘုရားမူကားမိုးကောင်းကင်ကိုဖန်ဆင်းတော်မူ၏။ဘုံတကောအာနုဘော်သည်ရှေ့တော်၌ရှိ၏။အစွမ်းတတ္တိနှင့်ဂုံအသရေလည်းတန့်ရှင်းရဌာနတော်၌ရှိ၏။ 96ခုမြောက်သောစာလံကိုရေးသူဟာဖျားသခင်ကိုတိကျွမ်းသူဖြစ်ပါတယ်။တိကျွမ်းခြင်းအကြောင်းသူရေးခဲ့တဲ့စာများမှာပေါ်လွင်လျက်ရှိနေတယ်ဆိုတာကိုကျမတို့တွေ့ကြရပါတယ်။သူနှလုံးသားကချီးမွမ်းတယ်များယောစီပြီးအခြားသူများလည်းထိုအရှင်ကိုတိကျွမ်းပြီးဝတ်ပြုကိုးကွယ်ဖို့တောင်းတမျှော်လင့်လျက်ရှိနေပါတယ်။ဖျားသခင်ကိုတိခြင်းဟာအံ့ဩဝေရဖြစ်ပါတယ်။
Baby.